ယူကရိန်းကိုဝင်ရောက်ကျူးကျော်တဲ့အတွက်ရုရှားပေါ်မှာ EU ဥရောပတမကကစရုပ်ဆက်အချုပ်အရေးကြီးဒဏ်ခတ်မှုတွေချမှတ်တဲ့အကြောင်း EU နိုင်ငံခြားဝန်ထမ်းရေးရအကြီးအကဲဂျိုးဆက်ပိုရောကတင်းလာနေမှာအတည်ပြုပါတယ်။ရုရှားတပ်ဟာယူကရိန်းအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်နေပြီးယူကရိန်းစစ်ကမ်းကိုရုပ်ပေါ်တမျိုးရင်းမှလည်းအရက်သား2400ကျော်တိုက်ဆုံးခဲ့တာကြေညာကြောင်းနဲ့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့စစ်ပွဲဟာယူကရိန်းတနင်္ဂနွေနေ့အတွမဟုတ်ဘဲဥရောပတကယ်လုံးရဲ့လုံခြုံရေးနဲ့တည်ငြိမ်ရေးကိုပါထိခိုက်စေတယ်လို့ North Macedonia နိုင်ငံ Skopje မြို့တော်ကိုရောက်နေတဲ့ EU အကြီးအကဲကပြောပါတယ်။အခုထပ်ပြီးအရေးယူပါမှာရုရှားရဲ့တန်းမင်းလုပ်ငန်းကြောင့်မိတွေ့နဲ့စွန့်ရင်ကဏ္ဍတွေအပြင်ရုရှားရဲ့ရေးခွက်လုပ်ငန်းဆိုင်တွေနိုင်ငံတကာငွေကြေးအဖွဲ့အစည်းတွေမှာအဖွဲ့ဝင်ဖြစ်ရှိနေမှုကိုပြစ်မှတ်ထားအရေးယူတာဖြစ်ကြောင်းပြောပါတယ်။အခုလိုလှုပ်ဆောင်တာဟာရုရှားအစိုးရကယူကရိန်းကိုကျူးကျော်မှုနဲ့အတူဝင်ရွေအတွက်တင်ဇာတာတွေရယူနေတာပေါ့အခြေခံပြီးသူ့ရဲ့စီးပွားရေးနဲ့ထောက်ပံ့ပို့ဆောင်မှုတွေကိုအထိနာစေနဲ့နောက်ထပ်ဒဏ်ခတ်မှုတွေဖြစ်ကြောင်းမစ္စတာဘိုရဲကပြောပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့ထုတ်မပြောပါဘူး။